သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကတရုတ်ဟာငွေကြေးဆိုင်ရာအမျက်ထုတ်မှုတွေလုပ်နေသူလို့ကြေညာပြီးတိတာတဲ့အရေးယူမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကိုနောက်ထပ်အရှိန်မြှင့်မှုနီးလန်းရှာရမှာမဟုတ်ကြောင်းသမ္မတအင်ဗျူကအရေးချေပြပါတယ်။ကုန်သွယ်ရေးဆိုင်ရာတရုတ်ညှိနှိုင်းရေးမှုတွေကသူတို့အရင်ကပေးထားတဲ့ကတိကိုမတီးတဲ့အပြင်တိုးတက်မှုတစ်စုံတစ်ရာမပြတ်နိုင်ခဲ့ပေမဲ့အမေရိကန်မျိုးသားစီးပွားရေးကောင်စီအကြီးအကဲလဲရီကတ်လိုကတော့ကောင်းမွန်တဲ့ယုံကြည်ချက်ထားပြီးအမေရိကန်ဘက်ကတရုတ်နဲ့ညှိနှိုင်းမှုတွေလုပ်ခဲ့တယ်လို့ဆက်ပြီးလှုံ့ဆော်ခြင်းကြောင့်လည်းအင်ကာနေကပြောပါတယ်။နောက်ဆက်တွဲညှိနှိုင်းမှုတွေအတွက်တကားဖွင့်ထားကြောင်းနဲ့တရုတ်ကိုယ်စားလှယ်အဖွဲ့စက်တင်ဘာလလောက်မှာအမေရိကန်ပြည်ထောင်စုလာရောက်နိုင်မှုအတွက်စီစဉ်နေတယ်လို့လည်းပြောပါတယ်။နိုင်ငံကုန်သွယ်ရေးဆွေးနွေးပွဲတွေပြီးခဲ့တဲ့သတင်းပတ်တရုတ်နိုင်ငံရှန်ဟိုင်းမှာကျင်းပခဲ့တာဖြစ်ပြီးရလကောင်တော့မရခဲ့ပါဘူး။သမ္မတထရမ့်ကတကယ်လို့တရုတ်နဲ့ဆွေးနွေးမှုသဘောတူညီချက်ဒါမှမဟုတ်တိုးတက်မှုရခဲ့ရင်တရုတ်ထွက်ကုန်တဲ့ပေါ်အခွန်တိုးကောက်တာကိုပြန်လျှော့ရလိုမျိုးအရေးယူမှုကိုပြန်စဉ်းစားမှုလုပ်နိုင်တယ်လို့ကတ်လိုကပြောပါတယ်။ဒါတကယ်လို့တိုးတက်မှုမရရင်တော့တရုတ်ပေါ်မှာနောက်ထပ်အရေးယူမှုတွေလုပ်လာနိုင်တယ်လို့လည်းသတိပေးပါတယ်။